ချင်းပြည်နယ်ဖလန်းမြို့နယ်ရီကော်ဒက်မြို့ဘက်မှာတိုက်ပွဲဖြစ်လာနိုင်တဲ့အခြေအနေဖြစ်နေတာမို့ဒေသခံတွေမြို့ကနေတိတ်ဆောင်ကြဖို့ချင်းကာကွယ်ရေး CDF ဟော်လန်ငိုရီယန်အဖွဲ့ကနေကျင်းညာခဲ့ပြီးတဲ့နောက်မှာအဲ့ဒီမြို့မှာနေထိုင်တဲ့ပြည်သူထောင်ထဲချပြီးတော့အိန္ဒိယနယ်စပ်ဘက်ကိုစစ်ပေးတင်ဆောင်နေကြပါတယ်။ဒါပေမဲ့ဒီအိန္ဒိယနယ်စပ်ဘက်တင်ဆောင်နေကြပေမဲ့အဲ့ဒီမှာလည်းအခက်အခဲတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့တင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်။ချင်းပြည်နယ်ဖလန်းမြို့နယ်ရီကွတ်တာမြို့ဘက်မှာမလဆန်းကစားလို့စစ်ကောင်စီတပ်တွေအင်အားတိုးချက်နေတာကြောင့်မလ9ရက်တင်းလာနေကစာထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်ထွက်ပေါ်လာပြီးတဲ့နောက်ရီကော်ဒါမျိုးအမှတ်၁နဲ့အမှတ်၂ရပ်ကွက်မှာနေထိုင်တဲ့ဒေသခံအလုံးကြီးပါအိန္ဒိယနိုင်ငံမီဇိုရမ်ဘက်ကိုတင်းရှောင်သွားကြတယ်လို့လဲကိုယ်တိုင်တင်းရှောင်နေရတဲ့မြို့ကန်တယောက်ကပြောပါတယ
်ရီကမှာတော့မနေ့ကအမှတ်၁ရပ်ကွက်ပေါ်မှာနေရပေါ်အလုံးဘက်ကိုချက်ကြည့်ကြတယ်မနေ့ကစီရီပေါ်မှာပတ်နေသူတို့ထုတ်ပြန်ချက်ထုတ်လို့ညနေပိုင်း၆နာရီမှထုတ်ပြန်ချက်ကိုအလုံးဒီလိုရအောင်ပြောင်းရွှေ့ဖို့ဆိုပြီးတော့သူတို့ထုတ်ပြန်ချက်ထုတ်တာလေအဲ့ဒါနဲ့တိုက်ပွဲကဒီနိုင်တဲ့အလားအလာတွေရှိတဲ့အကြောင်းကွာမနေ့ရကောအမှတ်တိဘူရီတောင်ပေါ်မှာရှိရတဲ့အမှတ်တိရကောနခုစလုံးကပြည်သူအလုံးကဘုရားကိုကိုလုံးမင်းညာကိုပြေးကုန်ကြပါလေစမ်းမချီရောအမှတ်နှစ်ရကောမှာလူရ9000လောက်ရှိရလေအမှတ်တိရကောမှာကလူရ1000ဆိုတော့လူရ6000ဝန်းကျင်လောက်ရှိရလေဒီလိုပါလေတိုက်ပွဲကဒီနေ့ဖြစ်မလားမနေ့ထင်ဖြစ်မလားဆိုတော့အချိန်မီးဖြစ်နိုင်တဲ့အနေထားမှာရှိနေရပေါ့နော်အဲ့ဒါကြောင့်ဒီကိစ္စကလည်းဒီလိုရုပ်ရုပ်ပြီးခိုင်းတယ်မှာ
ချင်းကာကွယ်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ချင်းလန်းဒက်ဖ ens ဖို့ဝါငိုရန်အဖွဲ့ကရီကွတာမျိုးအမှတ်နှစ်တီယိုချောင်းမှာနေထိုင်ကြတဲ့ပြည်သူတွေညနေပိုင်း6နာရီမထိုးခင်ဘေးလွတ်ရာကိုပြောင်းရွှေ့ကြဖို့ကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာဒေသခံပြည်သူတွေရီကွတာမျိုးကံအလုံးကြီးပါအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကဇိုကွတာကျေးရွာဘက်မှာတင်းရှောင်နေကြရပါတယ်ရီကွတ်တာမြို့တစ်ဝိုက်မှာရှိတဲ့ကျေးရွာတွေကကျေးရွာသားတွေအနေနဲ့ရီကွတ်တာမြို့ကိုမလာကြဘူး CDF ဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါအ
ကုန်လုံးဟိုဘက်မီဇိုရမ်ဟိုဇိုကွတ်တာဘက်ကိုအကုန်လုံးပြေးကြတယ်အဲဒီရီမြို့နားမှာရှိတဲ့ကျေးရွာလေးတွေလည်းများတယ်နော်ကျေးရွာလေးကပြည်သူတွေကလည်းအဲဒီရီဘက်ကိုမလာဘူးပေါ့နော်သူတို့အဲ့လိုစာထုတ်ထားတယ
်လက်ရှိမှာရီကွတ်တာမြို့ဘက်အကားသွားလာတွေကိုလည်းချင်းကာကွယ်ရေးအဖွဲ့ဘက်ကပိတ်ပင်ထားတယ်လို့လည်းခီးတဲ့တင်ကရင်မောင်းတူကပြောပါတယ
်ခုတော့ဆယ်တော့လမ်းတက်နေတယ်ဒီကြီးကနေတော့လမ်းတက်တာတဲ့ဒီခီးတဲ့နေတော့ဒီကျော်လို့မရဘူးအခုကျတော့ကားတွေလည်းကျော်လို့မရဘူးအမမရနေချင်းရတာလေဒီနေ့နေတက်ကြတာ
ကလေးတီးတိန်ရီကွတ်တာယင်လိုင်းပြေးဆွဲနေတဲ့မော်တော်ယင်တွေအလုံးဒီနမတ်လ၈ရက်နေ့ကစလို့ရီကွတ်တာမျိုးဘက်ကိုယင်လိုင်းပြေးဆွဲမှုအလုံးရန်နာထားကြဖို့ CDF ဝါငိုရန်အဖွဲ့ကကြေညာချက်ထုတ်ပြန်ထားလို့ကားအသွာလာတွေရပ်ဆိုင်နေကြရပါတယ်။ပြီးခဲ့တဲ့မတ်လ၅ရက်နေ့ကလည်းရီကွတ်တာမျိုးအမှတ်၂ရပ်ကွက်တောင်ပေါ်မှာအခြေစိုက်တပ်ဆွဲထားတဲ့စစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့အကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲအတွင်းစစ်တပ်ကအကြအဆုံးများတယ်လို့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေထုတ်ပြန်ခဲ့ပေမဲ့ BOA ကတော့တိကျအတိမပြုနိုင်ပါဘူးချင်းပြည်နယ်ဘက်ကစစ်ပွဲတွေကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဇိုကွတ်တာကျေးရွာဘက်ကိုရောက်နေတဲ့စစ်ဘေးရှောင်တွေဟာယာယီစစ်ဘေးရှောင်စခန်းနဲ့ဆွေမျိုးသားချင်းအိမ်တွေမှာခိုလုံနေကြရပါတယ်မီဇိုရမ်ပြည်နယ်အစိုးရနဲ့အစိုးရမဟုတ်တဲ့ NGO ဖွဲ့စည်းပြီးဘာသာရေးအသင်းဖွဲ့တွေကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုကူညီပေးနေပါတယ်။အခုလက်ရှိမီဇိုရမ်ပြည်နယ်အစိုးရရဲ့စည်ရင်မှတ်တမ်းအရမြန်မာနိုင်ငံဘက်ကထွက်ပြေးလာသူ 24,289 ရှိနေပြီလို့မီဇိုရမ်အစိုးရဖွဲ့ကပြောပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ကနေတဆင့်အိန္ဒိယပိုင်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြသူတွေရှိနေကြဆဲဖြစ်ပါတယ်ခင်ဗျာ။